ကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ပြောကွက်မှုကြောင့်မြန်မာနိုင်ငံပါဝင်နိုင်ငံတကာပြဿနာတွေကိုမဖြေရှင်းနိုင်ပဲဖြစ်နေရတယ်လို့ကုလသမဂ္ဂထွေးရမှုချုပ်ကသတိပေးလိုက်ပါတယ်။နိုင်ငံတကာငင်းပွားမှုတွေကိုငင်းငင်းချင်းချင်းဖြေရှင်းရမယ့်လူညွန့်ရေးကောင်စီဟာပထဝီဝင်ဆိုင်ရာမဟာဗျူဟာအရသဘောထားကွဲပြားမှုတွေကြောင့်မလုံနိုင်မကန်နိုင်ဖြစ်နေရတယ်လို့အထွေထွေမှုချုပ်ကပြောဆိုလိုက်တာပါ
။ The fact is undermining solutions from Ukraine to Myanmar to the Middle East.
ဒီချက်ကြောင့်ယူကရိန်းရေးကအစမြန်မာနဲ့အရှေ့လေပိုင်းဆုံအဖြစ်ရှာနိုင်မှုအဟန့်အတားတွေကြုံနေရပါတယ်လို့ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုကူတရက်စ်ကကတားနိုင်ငံဒိုဟာမြို့ကဒီကနေ့ဆွေးနွေးပွဲအတွင်းပြောဆိုလာဖြစ်ပါတယ်မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကအရသာဆွေးရအောင်ဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နောက်ဆက်တွဲနိုင်ငံရေးပြဿနာတွေလက်နက်ကင်ပိပခတ်တွေနဲ့စာနာမှုဆိုင်ရာအခြေအနေတွေပေါ်ပေါက်နေတာပါပြီးခဲ့တဲ့အောက်တိုဘာလကစတန်းသားလက်နက်ကင်ဖွဲ့တွေနဲ့စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အင်အားစုတွေရဲ့စစ်ကောင်စီပေါ်တိုက်ခိုက်မှုတွေကြောင့်နိုင်ငံအနှံ့တိုက်ပွဲတွေပြန်လည်ပေါ်ပေါက်နေပြီးနောက်ထပ်လူပေါင်းတန်းဝက်လောက်နေရာဆွန့်ခွာခဲ့ကြရတယ်လို့လည်းပြည်ထောင်စုတင်ပတ်ထဲမှာပဲကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။